ရမနင်္ဂမဆောက်ပြီးအစိုးရဥဆောင်တိုက်ခိုက်တဲ့စစ်ပွဲမှာအမေရိကန်ပါဝင်မှုအဆုံးသတ်ရေးဦးလီတန်းကိုအမေရိကန်အလက်ထက်လွှတ်တော်မှထောက်ခံမဲ63မဲ၊ကန့်ကွက်မဲ38မဲနဲ့ပုံထုံးနေတော့အတူပြုတ်ခဲ့ပါတယ်။ဒီမဲခွဲထောက်ခံမှုကိုကြည်ကျင်းဖြင့်ဆာဒီအာရေဗျနိုင်ငံနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့အင်ဂျီရောဂျားမှသဘောထားကွဲနေပြီဆိုတာကိုပြသနေပါတယ်။ထရမ့်အစိုးရရဲ့အမျိုးသားလုံခြုံရေးထိပ်တန်းတာဝန်ရှိသူ2ယောက်ကရေမန်စစ်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကိုအထက်လွှတ်တော်ကိုတကပိတ်ရှင်းလင်းပြောကြားခဲ့ပေမဲ့ဒီစစ်ပွဲကနေအမေရိကန်ထွက်ဖို့ဆွတ်တော်အမတ်တွေဆုံးဖြတ်ခဲ့ကြတာပါတူရကီနိုင်ငံကဆာဒီကောင်စစ်ဝင်ရုံးထဲမှာဆာဒီသတင်းတော့ဂျမာကရှိုဂျီအတက်ခံခဲ့ရတာ2လနီးပါးရှိလာနေပေမဲ့ဆာဒီအစိုးရနဲ့အမေရိကန်အစိုးရကြားသမိုင်းဝင်ရင်းနှီးတဲ့ဆက်ဆံရေးကိုထိန်းသိမ်းထားဖို့လိုတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုရောကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပါတိုက်တွန်းခဲ့ပါတယ်ရေမင်နိုင်ငံကဟူသီတပုံတွေကိုဆာဒီဥဆောင်ချေမုန်းတဲ့စစ်စင်ရေးမှာအမေရိကန်ကထောက်ခံပံ့ပိုးဖို့လိုတယ်လို့လည်းပြောနေပါတယ်။အထက်လွှတ်တော်အမတ်တွေကိုဒီကပိတ်ရှင်းလင်းပြောကြားပွဲမှာ CIA အကြီးအကဲဂျီနာဟက်စပေါ်မပါတဲ့အတွက်ကိုလည်းဒီမိုကရက်လွှတ်တော်အမတ်တွေရော Republican အမတ်တွေပါတော်လေးမကြေမနက်ဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့တရင်တော်ကရှိုဂျီကိုလုံခြုံဖို့အတွက်ဆာဒီအရှိတ်မင်သားမိုဟာမက်ဘင်ဆာမန်အမိန့်ပေးခဲ့တာလို့ CIA ကစုံစမ်းမှုတွေအရာသိရကြောင်းထုတ်ပြန်ခဲ့ပါတယ်။